မရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေနဲ့အတူလက်နက်ကင်ပြိပကတွေဟာစားနပ်ရိက္ခာဖူလုံမှုမရှိစေတဲ့ထင်ရှားတဲ့အကြောင်းရင်းတွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်ကအရတားရွေးကောက်ခံအစိုးရကိုစစ်တပ်ကနေဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့အတွက်ပြိပကတွေဖြစ်ပွားလာပြီးနိုင်ငံတော်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေတိတိတသားမြင့်တက်လာတာဟာလည်းအံ့ဩစရာမဟုတ်ပါဘူး။အဲ့ဒါကြောင့်မူလကလေးကစီးပွားရေးအခြေအနေဆိုးဝါးပြီးဆင်းရဲမွဲတေမှုတွေကျယ်ပြန့်လာကပြည်တွင်းဒုက္ခသည်ပြဿနာနဲ့ကိုဗစ်ကာယရောဂါတန်ခံနေရတဲ့မြန်မာနိုင်ငံဟာအခြေအနေတွေပုံမိုဆိုးဝါးလာပါတယ်။မကြာသေးခင်ကကုလသမဂ္ဂကထုတ်ပြန်ထားတဲ့ခြုံငုံသုံးသပ်ချက်အရဒီနှစ်မှာနိုင်ငံတော်ဝန်လူ18သန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပါတယ်။ဒါဟာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်ပြီးစစ်တပ်ကအာဏာမသိမ်းခင်2020ပြည့်နှစ်ကလူဦးရေတသန်းအောက်မှာပဲလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့အခြေအနေနဲ့နှိုင်းယှဉ်ကြည့်နိုင်ပါတယ်။ဆိုလိုချင်တာကလက်ရှိအခြေအနေအရမြန်မာနိုင်ငံကလူသုံးဦးမှတဦးနှုန်းဟာအထူးသဖြင့်ပြိပကဖြစ်ပွားနေကြတဲ့ဒေသတွေမှာနေထိုင်ကြသူတွေကတနေ့တာလိုအပ်တဲ့အာဟာရပြည့်ဝအစားအစာတွေကိုလုံလောက်အောင်မရရှိကြပါဘူး။အဲ့ဒီအထက်မှာအထူးသဖြင့်အမျိုးသမီးတွေမိန်းကလေးတွေတက်ကြီးရွယ်အိုတွေမတန်းစွမ်းသူတွေနဲ့လူနည်းစုတွေဟာအဆိုးဝါးဆုံးခံစားနေကြရပါတယ်အဲ့ဒီလိုအာဟာရချို့တက်မှုတန်ကြောင့်ကိုဝင်ဆောင်အမျိုးသမီးတွေနို့ဆုတ်ကလေးမိခင်တွေကလေးတငယ်တွေအထူးသဖြင့်၅နှစ်အောက်ကလေးတွေမှာနောက်ဆက်တွဲပြဿနာတွေပိုပြီးထူးထူးခြားခြားကြုံတွေ့ကြရပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကိုဝင်ဆောင်နေစဉ်မှာအစာအာဟာရပိုမိုလိုအပ်ပြီးကလေးမွေးဖွားရင်လည်းပထမ6လအတွင်းမှာမိခင်နို့တိုက်ဖို့လိုအပ်ပါတယ်။အဲ့ဒီလိုမိခင်ရင်ဝင်ပိုက်အရွယ်မှာအာဟာရပြည့်ဝမှသာကလေးဟာခန္ဓာကိုယ်နဲ့အုံနောက်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဆိုလိုတာကနို့ဆုတ်ကလေးမိခင်တွေနဲ့ကလေးငယ်တွေမှာအစာအာဟာရပြည့်ဝမှသာမွေးဖွားလာတဲ့ကလေးတွေခန္ဓာကိုယ်အုံနောက်ဖွံ့ဖြိုးပြီးကိုယ်ခံအားလည်းပြည့်ဝကယောဂပိုးမွားတွေကိုကာကွယ်နိုင်မှာဖြစ်တယ်လို့ဉာဏ်ရည်မနှိမ်ကြပဲပညာသင်ကြားရေးကိုလည်းအထောက်အကူပြုစေတယ်လို့ UNICEF ကုလသမဂ္ဂကလေးတငယ်များရန်မုံငွေအဖွဲ့ကထုတ်ပြန်ထားပါတယ်။ဒါကြောင့်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ဒါမှမဟုတ်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကနေတဆင့်မြန်မာနိုင်ငံကိုအရေးပေါ်စားနပ်ရိက္ခာနဲ့အာဟာရထောက်ပံ့ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာတန်90ပေးလှူထားပါတယ်အဲ့ဒီအကူအညီတွေကို USAID ကနေကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP နဲ့အတူပူးပေါင်းဆောင်ရွက်ပြီးပြိပကဖြစ်ပွားနေတဲ့ပြည်နယ်တွေကအစာအာဟာရချို့တက်နေကြတဲ့လူပေါင်း9သိန်းခွဲကျော်စီကိုပေးပို့သွားမှာဖြစ်ပါတယ်အဲ့ဒီလိုအကူအညီပေးတဲ့ငွေတွေနဲ့နှုတ်တိုက်မိခင်တွေ၅နှစ်အောက်ကလေးငယ်တွေနဲ့တခြားလိုအပ်တဲ့သူတွေအတွက်ကိုအစာအာဟာရရိက္ခာတွေလဆင်ထောက်ပံ့ကူညီဖို့အသုံးပြုမှာဖြစ်ပါတယ်။ကြောက်လန့်ဆင်းရဲပြီးနေထိုင်စားသောက်ရတဲ့ကလေးတငယ်တွေဟာနိုင်ငံတကာနိုင်ငံရဲ့အနာဂတ်အတွက်ကောင်းတဲ့အနေအထားမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်တဝန်းလိုအပ်နေတဲ့ပြည်သူတွေအတွက်အသက်ဆက်နိုင်မဲ့အရေးပေါ်အကူအညီတွေကိုအမြန်ဆုံးပေးအပ်သွားဖို့ဆက်လက်တန်ဓိဋ္ဌန်ချမှတ်ထားသလိုမြန်မာပြည်သူတွေအတွက်အားလုံးပါဝင်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံကိုငြိမ်းချမ်းစွာခြိတက်လှုပ်ရှားနေကြသူတွေကိုလည်းချီးကျူးဂုဏ်ပြုလိုက်ပါတယ်ခင်ဗျာ
အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ